ကျောင်းစုငင်းချမ်းရေ21ရာစုပင်လုံကြီးလာခံဒုတိယအစည်းအဝေးကိုလာမယ့်မေလထဲမှာကျင်းပနိုင်မယ်လို့ကျောင်းစုငင်းချမ်းရေဆွေးနွေးမှုပူးတွဲကော်မတီ UPDJC ကအတည်ပြုပါတယ်ဒီတော်တွင် NCA တနိုင်ငံလုံးအပြည့်အဝရေးစာချုပ်မှာပါဝင်လက်မှတ်ရေးထိုးနိုင်ကြရေးနဲ့အစိုးရနဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ကြားပြည်လဲအောင်ဆွေးနွေးဖြစ်ကြမယ်ဆိုရင်ဒုတိယအကြိမ်21ရာစုပင်လုံကြီးလာခံမှာနောက်ထပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတက်ရောက်နိုင်လိမ့်မယ်လို့မျှော်လင့်နေကြတဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းမှုအဖွဲ့အစည်းအဝေးကိုမတ်လ17ရက်ကနေပြည်တော် NRPC အမျိုးသားပြည်လဲတင်မြှင့်ရေးနဲ့ညီညာရေးဘူဌာနချုပ်ရုံးမှကျင်းပခဲ့ပြီးဒုတိယအကြိမ်21ရာစုပင်လုံကြီးလာခံပြန်လည်ကျင်းပနိုင်မယ့်ကာလကိုဆွေးနွေးခဲ့ကြတာပါ။NCA အပြည့်အစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လုပ်ငန်းအားလမ်းမဲ့ကာလကိုထည့်သွင်းစဉ်းစားပြီးဒုတိယအကြိမ်21ရာစုပင်လုံကြီးလာခံကိုလာမယ့်မေလတည်းကျင်းပသွားနိုင်ဖို့ရာသားကြောင်း UPDJC အတွင်းမှုအဖွဲ့ဝင်တူဖြစ်တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အတွင်းမှုစိုင်းကျော်ညွန့်က VOA ကိုပြောပါတယ
်။21ရာစုပင်လုံဒုတိယစည်းဝေးပေါ့။ဟိုအကြမ်းဖြစ်မေလဇန်းလောက်ပါဗျာ။ပထမပတ်တည်းဖြစ်မလားဒုတိယပတ်တည်းဖြစ်မလားပေါ့။အခုကျွန်တော်ဒီမတ်14ဆိုရင် KNU ရဲ့ညီလာခံရှိတာဗောလေ KNU ရဲ့ညီလာခံကသူအကြမ်းဖြစ်နှစ်ပတ်တုန်းသုံးပတ်တုန်းကြာလောက်တယ်အဲ့ဒါဆိုရင်တော့ April ရဲ့ပထမပတ်ဒုတိယပတ်ရောက်သွားလိမ့်မယ်အပြီးရင်သူကတကြံရောက်ပါလိမ့်မယ်အဲ့တော့တကြံပြီးတော့ဟိုလုပ်ငန်းကော်မတီစီဝေးတွေရှိအောင်မယ်အ UPDJC ရဲ့တွေးမှုဆွေးနွေးပွဲတွေရှိအောင်မယ်ဒီ UPDJC အစည်းအဝေးရှိမယ်အဲ့ဒါဆိုရင်ဟိုအစောဆုံးမေလ first week ထဲမှာဖြစ်မလားဒါမှမဟုတ် second week ထဲကိုရောက်သွားမလားပေါ့ညီလာခံက
UPDJC အစည်းအဝေးကိုအစိုးရတက်မတော်လွတ်တော်နိုင်ငံရေးပါတီနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေက UPDJC အတွင်းမှုအဖွဲ့ဝင်15ဦးတက်ရောက်ခဲ့ပြီးသူတို့ရဲ့ဆွေးနွေးချက်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစကြည်အပါအဝင်တက်ဆိုင်ရာဦးဆောင်သူတွေထံတင်ပြသွားမှာဖြစ်တယ်လို့ဆိုပါတယ်2016ဩဂုတ်လကိုမှကျင်းပခဲ့တဲ့ပထမအကြိမ်21ရာစုပင်လုံညီလာခံမှာတော့NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရောမထိုးရသေးတဲ့အဖွဲ့တွေပါတက်ရောက်နိုင်ခဲ့ပြီးအဖွဲ့အသီးသီးကသူတို့ရဲ့နိုင်ငံရေးရည်ရည်ချက်နဲ့အာဒီတာတွေကိုစာရန်တင်သွင်းခဲ့ကြပါတယ်။အဲ့ဒီနောက်ပိုင်း NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တချို့နဲ့အစိုးရတပ်တွေကြားတိုက်ပွဲပြန်ဖြစ်လာပြီး21ရာစုပင်လုံကြီးလာခံမှာပါဝင်လို့ရင် NCA ကိုလက်မှတ်ထိုးရမယ်လို့တက်မတော်ဘက်ကသဘောထားထုတ်ပြန်ခဲ့ပါတယ်။ဒီတော့တွင် UNFC ကတောင်းဆိုထားတဲ့အခြေခံကူးချက်ကိုအစိုးရညီညွတ်ရေးကော်မရှင်နဲ့UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တွေမတ်လ3ရက်နေ့ကမူအားဖြင့်သဘောတူညီမှုရခဲ့ပြီး21ရာစုပင်လုံညီလာခံတက်ရောက်နိုင်ရေးဆက်လက်ညှိနှိုင်းသွားဖို့ကိုလည်းသဘောတူညီခဲ့ကြတာပါဒီလိုသဘောတူညီထားချက်ပေါ်မှာအစိုးရနဲ့ NCA မထိုးရသေးတဲ့အဖွဲ့တွေကြားဘယ်လောက်အပေးယူလို့ညှိနှိုင်းနိုင်မလဲဆိုတဲ့အပေါ်မူတည်ကြောင်း SNLD တွဲဖက်အတွင်းမှူးစိုင်းကျော်ညွန့်ကသုံးသပ်ပါတယ်
ပြီးခဲ့တဲ့ပွဲမှာအစိုးရဖက်နဲ့ဒီပြန်နဲ့ဆွေးနွေးတဲ့အချိန်မှာမူအားဖြင့်လက်ခံထားတယ်ဗျလေဒီပုံမှာဒီတဲ့ဖြစ်ပေါ်တိုးတက်မှုရှိအောင်အစိုးရဖက်ကလည်းဆက်လုပ်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ်ကောင်းကောင်းညှိနှိုင်းဆွေးနွေးပြီးပြီဆိုရင်တော့ဖြင့် NCA လမ်းကြောင်းပေါ်မှာလည်းရှောက်လန်းလာနိုင်ချေရှိနိုင်ပါတယ်ဒါကတော့အစိုးရရဲ့ပန်းနှမှုနဲ့အစိုးရရဲ့ဟိုဆွေးနွေးနိုင်မှုအပေါ်မှာမူတည်ပါလိမ့်မယ
် NCA လက်မှတ်မထိုးရသေးတဲ့လက်နက်ကင်အဖွဲ့တွေ21ရာစုပင်လုံကြီးလာခံကိုတက်ရေးမတက်ရေးဆိုတာကအစိုးရနဲ့ညှိနှိုင်းတဲ့ကိစ္စမှာအောင်မြင်မှုဘလောက်ရမလဲဆိုတဲ့အပေါ်မူတည်နေတယ်လို့ UNFC ဒုက္ခထနိုင်ဟန်သာကမြင်ပါတယ်
။ပြီးခဲ့တဲ့အပတ်တုန်းကပေါ့နော်သူတို့အဲ့ဒီကိုယ့်ချက်ကိုလူရတော့သဘောတူညီရတော့ပေါ့ညာနာ။ဒါပေမဲ့အဲ့ဒီလူရတဲ့မှာလဲအဲ့ဒါတွေအတီဖြစ်မလားအတီမဖြစ်ဘူးလားဆိုတဲ့ဟာတော့နှစ်ဖက်စလုံးပေါ်မှာလည်းမူတည်အောင်လို့ညာ။နှစ်ဖက်စလုံးကလက်ခံနိုင်ရမယ်ဆိုရင်ဒါတော့ UNFC ရဲ့လက်မှတ်ထိုးချက်မှာပေါ့ကျေးဇူးတော့တက်နိုင်မှာပေါ့။ဟိုဒါပေမဲ့တချို့ကိစ္စတွေလည်းနည်းနည်းကြားမှာပြည့်စုံတော့လုံးမယ်ဗျ
။21ရာစုပင်လုံကြီးလာခံကို6လတစ်ကြိမ်ကျင်းပဖို့တတ်မှတ်ထားခဲ့ပြီးဒုတိယအကြိမ်ကြီးလာခံကိုဖေဖော်ဝါရီလ28ရက်နေ့မှာအစောဆုံးကျင်းပဖို့ UPDJC ကမှန်းထားပေမဲ့ NCA လက်မှတ်ထိုးပြီးသားအဖွဲ့တွေရဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပမှုမပြီးပြတ်သေးတာကြောင့်မတ်လလယ်မှာကျင်းပနိုင်ဖို့ရွှေ့ဆိုင်းခဲ့ပေမဲ့အခုတခါအခြားအကြောင်းတွေကြောင့်မေလာရဲကျင်းပဖို့ထပ်မံရွှေ့ဆိုင်းတာဖြစ်ပါရယ်ခင်ဗျာ